Yakai dinere mamyama tamro ne yakai daina le na kain ta e phwe lo ja ma tai pwe ri ga po mo pyin than la ni pi lo tan daya ne phan si khan tha ya de ayat ba ri po bi nya la ni ba de ma ni dong ga taw taw myet ne de phit bwa de tai pwe ma lo tamro bak ga ywa da to u go phan si ga de lo a ne sat twe de lo yu sa ya du ri go le phan si tya swe so ga ba de di ya pai twe ma na phat pyin than la de tai pwe ri jaw sit be tein chaung ya de de ta khan ywa da ri ga le ta ni ta cha po nya la ni ba de yakai bi ne bak ga naw so a che ni go lo COA တရင်တော်နိုင်ကုန်းအင်ကာတရင်ပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မလေးကစိုက်ပွဲကျင်းလာစွာဖြစ်ပွားခဲ့တဲ့ကြောက်တော်မျိုးနဲ့တွင်ဘုတ်တော်ကျေးရွာသားသုံးဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဘူမင်းကျေးရွာအုပ်ချုပ်ရေးမှူးဦးဆုံးဝင်းကပြောပါတယ
်။ဘုတ်တော်ကလူထမ်းတာကကျုံရပါကျုံရပါအဘစံတမောဤသာနေဆန်းနောက်ပြီးတော့အဘဦးကတဲ့ဤသာကျုံရမောပြောပါအနောအဘဦးအောင်လာကြည့်ဤသာကျုံရပြောပါဒီမောကျန်တာကတော့တက်ခါရတော့တယ်လို့ပြောတယ်သူတို့ရောချင်းမှဆန်းတာပါဟောဆိုခေါ်တော့တယ်လို့ပြောပါလိမ့်စတဲ့တော့တော့ဒီကြပြီးပါဘူး
မလဆက်နေနေကလည်းမင်းပြမြို့နဲ့ပန်းချောင်းကြီးရွာသဘော့စာတဲစုနေဖက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်မြို့နယ်ကျောင်းကောင်ကြီးရွာနာရီးကူညီရေးဖွဲ့နဲ့သားဆရာပေါင်းဆယ်ဦးကိုမြောက်မြို့နယ်ရဲ့နေမီကစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်းကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဖမ်းခံရတဲ့ဆက်ပြားယောဂတဲ့ဟာမနေ့ကတည်ဆုံသွားပြီးတော့ကြံရှိတဲ့ကိုဦးကိုမတရားတဲ့ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ဒီနယ်ဟုတ်တော်ကိုဆိုလဲဦးထွန်းတာစင်ကအခုလို့ပြောပါတယ
်။တက်လာကတော့လူနာစလမဝင်းကတော့ဒီပေါ်ပါပြီ။သူညှစ်ပြားကြောင်ဒီပေါ်တာပါသူတို့ကတော့အခုဒီရောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့စက်ခွန်ကြီးကြီးလို့ပြောပါတယ်ခုနကလည်းအဲဒီမိသားစုဝင်တယောက်ကစစ်နေမှာပေါ့တဲ့ကျွန်တော်ကိုပြောပါလေ
ဒီဆုံးသူလူနာလှမောင်ဝင်းဟာရခိုင်နဲ့နဲ့ကန်ဖွဲ့နဲ့ဆက်ဆက်သူလို့တမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နေဆက်သူတွေကပြောဆိုနေပေမဲ့ခရကန်ရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှအဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တမရသတင်းမှပြန်ကြားရေးဘွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူးဒီရက်ပိုင်းတွင်စောက်ကုန်နဲ့ဘုံလုံးကျုံမြို့နယ်ဆက်မှာအေအေဖွဲ့ခိုးအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတမရကလည်းလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်ဆက်ကတ်မှုတွေပြင်းထန်လာနေပါတယ်တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပတ်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နဲ့ဘူမင်းကြီးရွာထဲမှာတင်းဆောင်ရောက်ရှိနေတယ်လို့ကြီးရွာအုပ်စုကြီးမှူးဦးထွန်းဝင်းကပြောပါတယ
်ရွာကတော့ကြီးရွာရောက်နေပါတယ်လူမှုရွာတော့ဟာဟိုတော့လက်စုတူရောသင်္ဃာရွာကြီးရင်းနေလောက်တဲ့ပူတော်လာပါတယ်ဒီတော့နေရာတွေနဲ့ဘုံရှာတာလေအင်းဒီဘာလို့လဲပြောပါလေဘုံတွေကခေါင်းကြီးကြောင်းသားတွေခုံးကြပါလေအဲ့ဒါကြောင့်ဒီတော့ကြောက်ပြီးတော့ပြေးလာတာပါ
အလားတူကြောက်တော်မျိုးတွေကကန်ဆောက်ရွာထဲကိုလည်းစစ်ဆောင်တရားကျော်တင်းဆောင်ရောက်ရှိနေတယ်လို့ကြောက်တော်မျိုးတွေလူမှုကူညီပေးရေးဖွဲ့ဝင်ကိုကျော်လှမြင့်ကပြောပါတယ
်ကျွန်တော်တို့ကြောက်တော်မှာတော့ဒီကျန်သက်ရှိရောကဒီဒုက္ခတွေကိုရောက်နေကြတယ်ဒီမြတ်ကလေးရှိတယ်ဒီမြတ်အကုန်လုံးဆိုရင်လူကြီးကတရားနည်းပါလို့ဆိုရင
်ဒီခိုင်းပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုပါချိန်ဆောင်နေတာပါကျေးရွာအုပ်ချုပ်ရေးမှူးချုပ်ကလည်းမတရားတင်ဆက်သွယ်မှုနဲ့ဆုတ်ဆွဲခံရပြီးဖမ်းဆီးတရားဆွဲခံရတာတွေရှိခဲ့ပါတယ်အဲ့ဒီလိုဖြစ်ရပေကြောင့်ပဲဒီမလဆန်းပိုင်းတို့ကရောက်မြို့နယ်တွင်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ဆက်စာတင်ခဲ့ပါတယ်ဒီလိုနှုတ်ဆက်စာတင်ခဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှူးတွေအနေနဲ့မလ15ရက်နေ့ကစပြီးတာဝန်တွေပြန်လည်ဆန်းဆန်းကြောင်းတင်ပြဖို့နဲ့တော်ဝန်ထမ်းဆောင်နိုင်မှုမရှိပါကအကျိုးအကြောင်းခိုင်လုံစွာနဲ့ပြန်လည်တင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တော်ဝန်ပြန်လည်ထမ်းဆောင်ဖို့ဟာရက်ကြီးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအမခံချက်ရှိဖို့လိုတယ်လို့တောင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ
်။လုံခြုံစတဲ့မှာရေးသားပေါ်ပြထားသလိုပဲကျွန်တော်တို့မိမိတို့ဘဝလုံခြုံရေးအတွက်ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုသူကလက်ရုပ်ပေးနိုင်တယ်ဆိုရင်တော့ဆက်လက်တော်ဝန်ထမ်းဆောင်ဖို့ပြင်ဆင်လို့ရှိပါရောင်းကျွန်တော်တို့တောင်းဆိုချက်ကမလည်ရနိုင်ဘူးဆိုရင်ကျွန်တော်တို့ဘက်ကလည်းစက်တစ်တောင်းဝန်ထမ်းဆောင်ဖို့ကဏ္ဍမရှိတော့ပါဘူ
း။တာဝန်ကလည်းဆုတ်ဆက်ထားတဲ့မြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ18ရက်နေ့ရက်ကြီးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တုန်းကမြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်ကဖမ်းဆီးပြီးမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဗုဒ္ဓတောင်နဲ့ရတိတောင်မြို့နယ်တွင်းကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလို ဒီကနေ့ကျွန်တော်တို့ကြားခဲ့တဲ့ရောင်းမြင့်ကြတယ်ဒီလိုမိမိတို့ဘဝလုံးကျွေးတဲ့ကျွန်တော်တို့မိမိတို့ဘဝလုံးကျွေးတဲ့ဒီလိုလူဝါရဆန်းကလည်းကြောက်တော်မြို့နယ်တွင်ကိုစစ်တီးသိမ်းဆောင်လာကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ရှင်းလင်းဝရသာစတုံးဦးကလည်းတမရော်ကနေတရားဆွဲဆိုထားပါတယ်တမရော်နဲ့အီအီကြားဖြစ်တဲ့စိုက်ပွဲကြောင့်ဒေသခံပြည်နယ်နဲ့ဘယ်နှစ်ဖက်ကြားညှက်နေတဲ့အနေ